တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့တင်းမာမှုတွေပြေလျော့အောင်ဓာတ်မလိုက်ဖဲတမတမတ်ချက်ချက်နှိမ့်နှိုင်းပေးလိုတယ်လို့တရုတ်နိုင်ငံတော်အတိုင်နိုင်ငံနိုင်ငံခြားရေးဝန်ကြီးဝန်ကြီးကတင်းငွေနေမှာသတင်းတောက်တွေကိုပြောပါတယ
်။တရုတ်ရှိ3000တရားတင်မှာချွေးတယ်။ချွေးတုံးကောင်ချစ်ရှိ3000
မြန်မာနိုင်ငံဟာအာဆီယံဖွဲ့ဝင်နိုင်ငံဖြစ်ပြီးအာဆီယံရဲ့တခြားနိုင်ငံအရေးဝင်မဆက်တဲ့မူဝါဒကိုတရုတ်ကထောက်ခံတယ်လို့မြန်မာပြည်သူရဲ့ဆန္ဒနဲ့အချုပ်အခြာအာဏာကိုလေးစားကြောင်းနဲ့တရုတ်နေနဲ့တက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ဆက်သွယ်ပြောကြားဖို့အသင့်ရှိပြီးမြန်မာနိုင်ငံလက်ရှိအခြေအနေတင်းမာမှုရောပါစေဖို့အပြည့်သဘောဆောင်တဲ့ကဏ္ဍကပေါင်းမှုအသင့်ရှိတယ်လို့ပြောသွားတာပါမြန်မာနိုင်ငံမှာပြည်ရဲ့လက်ဆက်တဲ့အာဏာသိမ်းတာမျိုးကိုတရုတ်နေနဲ့လုံးဝမြင်တွေ့လို့တော့မဟုတ်ကြောင်းတရုတ်အစိုးရကပြောကြားခဲ့တယ်လို့ဒီလိုအာဏာသိမ်းမှုမှာတရုတ်အစိုးရရဲ့ပေါင်းဝင်ပတ်သက်မှုရှိနေတယ်ဆိုရဲမီဒီယာတွေမှာဖော်ပြနေတာတွေလည်းမဟုတ်မှန်ကြောင်းညွှန်ဆိုပါတယ်မြန်မာနိုင်ငံမှာဆက်တဲ့အာဏာသိမ်းပြီးအရတားခေါင်းဆောင်ဒေါ်ဆန်းစုကြည်ပါဝင်ခေါင်းဆောင်တွေကိုဖမ်းဆီးထားတာအ мян ပြန်လွှတ်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ညင်ညာချက်ကိုတော့တရုတ်ကသဘောတူခဲ့တာပါဒါပေမဲ့မြန်မာနိုင်ငံမှာဘယ်လိုအပြောင်းလဲတွေပဲဖြစ်ဖြစ်တရုတ်မြန်မာဆက်ဆံရေးကတော့ပြောင်းလဲမှာမဟုတ်ကြောင်းလဲနိုင်ငံခြားရေးဝန်ကြီးကပြောပါတယ်